29ချိန်မြောက်အရှေ့တောင်အာရှအားကစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲမှာတော့မြန်မာအသင်းကမလေးရှားအသင်းကို5ဂိုးဂိုးမရှိနဲ့အပြတ်အသတ်နိုင်အနိုင်ရပြီးတော့ထိပ်ဆုံးကနေဦးဆောင်နေပါတယ်။မြန်မာအမျိုးသမီးဘောလုံးအသင်းဟာစီးကိန်းပြိုင်ပွဲမှာရွှေတစိမ့်တစ်ချိန်မှမရဘူးပဲဒုတိယဆုသုံးချိန်ရထားပူပါတယ်။မြန်မာအမျိုးသမီးအသင်းရဲ့ဒီနှစ်ပြိုင်ပွဲအလားအလာနဲ့ဒီကနေ့ကစားမယ့်မြန်မာအမျိုးသား U22 နဲ့ဘရူနိုင်းတို့ရဲ့ပွဲကြိုသုံးသက်ချက်တွေကိုကိုရနိုင်ကစူးစီးတင်ပြထားပါရရှင
်။မလေးရှားနိုင်ငံမှာကျင်းပနေတဲ့စီးကိန်းအမျိုးသမီးဘောလုံးပွဲမှာတော့မြန်မာနဲ့အင်ရှင်မလေးရှားအသင်းတို့မနေ့ကကစားခဲ့ကြပြီးတော့မြန်မာက5ဂိုးဂိုးမရှိနဲ့အပြတ်အသတ်အနိုင်ရသွားပါတယ်။ပထမပိုင်းမှာမြန်မာကမလေးရှားကိုခြေတာနဲ့ဖိကစားနိုင်ခဲ့ပြီးမြေဂိုးမသွင်းနိုင်ခဲ့တာကြောင့်ဂိုးမရှိတည်ဖြစ်နေခဲ့တာပါ။ဒါပေမဲ့ဒုတိယပိုင်းပြန်ဆပြီးနှစ်မိနစ်မှာပဲမလေးရှားကကိုဂိုးကိုသွင်းလို့မြန်မာအသင်းအဖွင့်ဂိုးရခဲ့ပါတယ်။မြန်မာအတွက်ကြံတဲ့ဂိုးတွေကိုတော့ဝင်းတင်ကြီးထုံးနဲ့ခင်မိုးဝေတို့ကနှစ်ဂိုးစီသွင်းပေးခဲ့တာပါမလေးရှားကိုဂိုးပြတ်နိုင်ခဲ့တဲ့အပေါ်မှာအောက်စားဆောင်းမရှင်ကိုစော်မျိုးတန်းကအခုလိုသုံးသပ်ပါတယ
်ပထမပိုင်းတော့ဒီတင်းဖွင့်မကစားရတဲ့သဘောမျိုးတွေဖြစ်နေတော့ဟိုအင်ရှင်မလေးရှားလည်းဖြစ်နေတယ်ပြီးတော့ကိုယ့်ဘက်ကိုဂိုးပေးလိုက်ရမှလည်းစောက်ပြီးတော့ရေရေဖွင့်မကစားရတဲ့ဒီကြောင့်ကစားဖို့ကြီးကတမျိုးကြီးဖြစ်နေတာပါဗျာဒုတိယပိုင်းရောက်တော့မှပဲဒီချို့တန်းတန်းထူးထူးပါလို့ဝင်လာမှပဲတိုက်စစ်ကိုမြင့်ကစားလိုက်တဲ့ဒီကြောင့်ကိုယ်ရရတော့အဓိကတော့ဗမာအတင်းကကစားသမားကြီးကနည်းနည်းလေးအသက်လေးကြီးပြီလေကြီးတဲ့ခါကျတော့ကစားအောင်ချွေတာပြီးတော့ဒုတိယပိုင်းကျမှအားထက်ကစားသွားတယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ရှင်ပါတယ
်အခုနဲ့စီးကိန်းမျိုးသမီးဘောလုံးပွဲမှာတော့အင်ရှင်မလေးရှားနဲ့ထိုင်းဗီယက်နမ်ဖိလစ်ပိုင်မြန်မာနိုင်ငံတို့၅နိုင်ငံအုပ်စုပတ်လည်ဖြစ်ပြိုင်နေကြတာဖြစ်ပါတယ်မြန်မာကပထမပွဲမှာထိုင်းကို3ဂိုးနဲ့2ဂိုးနဲ့ရှုံးထားတာကြောင့်တပွဲနိုင်တပွဲရှုံးနဲ့အသုံးမရထားသလိုဗီယက်နမ်ထိုင်းနဲ့ဖိလစ်ပိုင်တို့ကလည်းသုံးမှတ်စီရထားပါတယ်လောလောဆယ်မှာတော့မြန်မာကဂိုးကွာချချက်အသားနဲ့ထိတ်ကဥဆောင်နေပြီမဲ့ထိုင်းနဲ့ဗီယက်နမ်တို့ကတပွဲစီပဲကစားထားသေးတာဖြစ်ပါတယ်မြန်မာအသင်းရဲ့ပြိုင်ပွဲအလားအလာနဲ့ပတ်သက်ပြီးကိုစော်မျိုးတန်းသုံးသက်တာကတော့
အမှန်တိုင်းသုံးသက်မယ်ဆိုရင်တော့မလွယ်တော့ဘူးလို့ပြောရမှာဟိုကျွန်တော်ကဗီယက်နမ်နဲ့ကြံအောင်မှာဆိုဗီယက်နမ်ဆိုတာလည်းပြတည်တဲ့အတိုင်းပဲမြန်မာအသင်းအနေနဲ့ခက်ခက်ခဲခဲရေတိုင်းကစားလို့ရှိတဲ့အသင်းလေလောလောဆယ်တော့မြန်မာအသင်းကနှစ်ပွဲကစားပြီးဒီမှာတော့ဟိုကူကွာချတဲ့ရအမပီးပြရဲ့ထိတ်ဆုံးမှရက်နေတယ်ပေါ့ဗျာသုံးမှတ်နဲ့ဒါပေမဲ့ထိုင်းရလည်းတပွဲရော VN လည်းတပွဲရောဆိုသူတို့နှစ်သင်းကစားပြီးချိန်မှာကြတော့မြန်မာအနေနဲ့တတိယဆင့်ကိုပြန်ဆင်းသွားပါလေသူတို့နှစ်သင်းကနိုင်သွားလို့ရှိရင်ရှိနေထားရတော့၅သင်းအုပ်စုပတ်လည်းအမှအများဆုံးအသင်းချန်ပီယံဖြစ်မယ်ဆိုတော့စီကံကျဲရဆိုလို့ရှိရင်တော့မြန်မာအသင်းကစွေရဖို့တော့တော်တော်လေးခက်သွားတယ်လို့သုံးသပ်ရမှာပေါ့ဗျာ
ရှင်းအောင်အစားအစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲ၉ချိန်ကျင်းပပြီးစီးထားတာမှာထိုင်းက၅ချိန်ဗီယက်နမ်က၄ချိန်အနိုင်ရထားပြီးမြန်မာအမျိုးသမီးတင်းက1999 2003နဲ့2005ခုနှစ်တွေဒုတိယ၃ချိန်ရထားပြီးတတိယ၅ချိန်ရထားပါတယ်မြန်မာအမျိုးသမီးအသင်းအနေနဲ့ရှင်းအောင်အစားမှာရွှေစိမ်းရတဲ့အထိအောင်မြင်မှုမရနိုင်သေးတာဘလို့ကြောင့်လဲဆိုတဲ့အပေါ်မှာကိုစော်မျိုးတန်းကတော့အခုလိုသုံးသပ်ပါတယ
်အဓိကတော့ဟိုပတ်မှုအပိုင်းကတော်တော်လေးလူတွေလို့ကျွန်တော်အဲ့လိုမျိုးသုံးပါကျွန်တော်ဘောလုံးတာဝန်ရှိသူတွေအနေနဲ့ဒါမြန်မာအမျိုးသမီးအသင်းကိုအခုတည်းပို့ပြီးတော့ပံ့ပိုးပေးလိုက်မယ်ဆိုလို့ရှိရင်ဒါမြန်မာအသင်းကဟိုတေချာပေါက်အရှိတောင်အရှာအဆင့်မှာထိုင်းပြည်နယ်လုံးနဲ့အတူကျွေးခုကိုတူတပြန်ကိုယ်တပြန်ရယူနိုင်တဲ့အသင်းဖြစ်ဖို့တေချာဘယ်လောက်ရှိပါလဲဆိုတော့သူတို့လည်းပဲပုံမွင့်နေနေပြောရလို့ရှိရင်တော့အမျိုးသားအသင်းနဲ့အမျိုးသမီးအသင်းကြားမှာတယ်ပဲဟိုအားပေးပုံကြီးကနည်းနည်းလေးကွာနေလေကွာနေတဲ့အခါကျတော့ဒီအချက်ကမျိုးသမီးအသင်းဗီယက်နမ်နဲ့ထိုင်းကိုမကျော်လွန်နိုင်တာရဲ့ဟိုအဓိကအချက်တစ်ခုဖြစ်တယ်လို့ကျွန်တော်တို့အဲ့လိုပဲရေးရေးကြီးသုံးသပ်လို့ပါတယ်အခုပဲကြည့်ရအောင်ကျွန်တော်တို့ဒီမြန်မာမျိုးသားအသင်းကနှစ်ပွဲနိုင်တယ်နှစ်ပွဲနိုင်တဲ့အချိန်မှာဒေါ်လာ3000လောက်စုစည်းငွေရလေပရိသတ်တွေကအဆပေါ့ကျွန်တော်ဆိုချင်တာဟိုဘလုံးဖွဲ့ချုပ်တာဝန်ရှိသူတွေမှမဟုတ်ပါဘူးပရိသတ်တွေကအဆပေါ့ဆိုတော့အဲ့ဒါကြီးအပိုင်းလေးတွေကိုပရိသတ်တွေကလည်းပြင်ဖို့တော့ဟိုလူတာပေါ့မျိုးသားအသင်းကိုပေးနေတဲ့အခွင့်အရေးတွေစုစည်းတွေထက်တိုင်းလူမဟုတ်ရင်တော့ဗျာတဝယ်နီးပါးလောက်ဆိုရင်ကိုမျိုးသမီးအသင်းကတော်တော်ကိုပြင်နိုင်တဲ့အသင်းမျိုးဖြစ်လာပါ
ပါ။မာမျိုးသမီးအသင်းဟာလာမယ့်20ရက်နေ့မှာတော့ဗီယက်နမ်နဲ့ကစားမှာဖြစ်ပြီးတော့22ရက်နေ့မှာတော့ဖိလစ်ပိုင်နဲ့ကစားမှာပါ။အမျိုးသားပွဲစဉ်မှာတော့မြန်မာအသင်းဟာဒီကနေ့မှာဘရူနိုင်းနဲ့ကစားမှာဖြစ်ပါတယ်။ဒီပွဲပေါ်ကိုစော်မျိုးတန်းခံမှန်းတာကတော့
ဘရူနိုင်းအသင်းကိုတော့မြန်မာကအလွယ်တကူနိုင်မှာပါ။ဒါဆိုလည်းမလေးရှားကတော့မှပဲဘရူနိုင်းကိုငကူတကူနဲ့ပဲကတ်နိုင်ခဲ့တာဆိုတော့ဟိုမြန်မာအသင်းအနေနဲ့လာအိုဆက်ပွဲတော့မှလို့ကိုသွင်းမတည်ကြတာလေဟိုတယောက်ကောင်းနာမည်ကြီးခြင်းနဲ့စိတ်နဲ့ကစားနေကြပြီးတော့ဟိုနည်းနည်းလေးလျှော့ထားဖို့လိုတာပေါ့ဗျာဒီပွဲမှာလည်းအနည်းဆုံး2ခု3ခုပြတ်လောက်တော့နိုင်သွားမယ်လို့ကျွန်တော်အဲ့လိုမျိုးသုံးသပ်ချက
်မြန်မာ U22 အမျိုးသားအသင်းဟာဘရူနိုင်းနဲ့ပွဲပြီးတဲ့နောက်မှာတော့အင်ရှင်မလေးရှားအသင်းနဲ့ဩဂတ်လ21ရက်နေ့ကြာရင် ကွာလာလမ်ပူမြို့ကရှာအာလမ်ကွန်းကြီးမှာအုပ်စုနောက်ဆုံးပွဲစဉ်ကိုကစားမှာဖြစ်ပါတယ်ခင်ဗျာ။